ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေအလုံးကိုအဆုံးသတ်လိုက်ပါပြီ။ပြည်ပခန့်ဖြစ်ခဲ့တဲ့မောင်တော်ဒေသမှာလုံခြုံရေးအခြေအနေပုံမှန်ဖြစ်လာပြီးလုံလောက်မှုရှိလာတာကြောင့်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်။မောင်တော်ဒေသတွင်စစ်ဆင်ရေးတွေမှာလူအခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်လို့နိုင်ငံတကာအစီရင်ခံစာတွေထွက်ပေါ်လာပြီးမကြခင်မှာပဲစစ်ဆင်ရေးတွေရပ်လိုက်တဲ့အကြောင်းမြန်မာအစိုးရဘက်ကပြောလာခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်စုံစမ်းတင်ပြထားပါတယ်ရှင်။
အောက်တိုဘာလ9ရက်နေ့ကအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီးဖြစ်တယ်လို့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကနိုင်ငံတကာသံအမတ်တွေကိုပြောဆိုခဲ့တာပါ။ပြည်ပခန့်ဖြစ်ပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်ရာမှာပါဝင်ခဲ့တဲ့သူတွေနဲ့လက်နက်တွေကိုပြန်လည်ရရှိဖို့စစ်တပ်ကနေမြေရှင်းလင်းရေးလှိလတာဆောင်ရွက်ခဲ့တာဖြစ်ပြီးတော့အခုဆိုရင်အဲ့ဒီဒေသမှာအခြေအနေတည်ငြိမ်စပြုလာပြီးဖြစ်တယ်လို့သမ္မတရုံးပြောခွင့်ရသူဦးစောထေကပြောပါတယ်။ဒါပေမဲ့လို့နေမြေတည်ငြိမ်အေးချမ်းမှုရဖို့အတွက်လုံခြုံရေးတပ်တွေကဆက်လက်တာဝန်ယူထားမှာဖြစ်တယ်လို့လည်းသူကပြောပါတယ်
။ဒီကကျွန်တော်တို့နေမြေရှင်းလင်းရေးစပြီးတော့လုပ်တဲ့ရတဲ့ကအဲ့အတန်းဖက်တကယ်မှုမှာပါတဲ့လူတွေကကြားဖို့နောက်တစ်ချက်ကပါတော့တဲ့လက်နဲ့တွေရဖို့အခုနောက်ပိုင်းမှာကျွန်တော်တို့ဟိုဖန်အတန်းဖက်တကယ်မှုမှာပါဝင်တဲ့လူတွေထိုက်တဲ့လောက်ပေါ့နော်။ဆန်စီရမီဒါတွေအရေးကြီးပါကြီးရှိတယ်။လက်နဲ့တွေလည်းအတန်းအသင့်ပြန်ရတယ်။အဲ့ဒီပုံမှန်မှုတည်ပြီးတော့အခုနေမြေဒေသရဲ့အဓိကအခုစောင်းနေတဲ့အခြေအနေကဘာလဲဆိုတော့တည်ငြိမ်ရေးကြိုင်းနဲ့ဥပဒေစိုးမိုးရေးကိစ္စအဲ့ဒါတွေလောက်တာဖြစ်တယ်။ပြီးတော့တမတော်နဲ့ရင်းနဲ့ပေါင်းပြီးလုပ်နေတဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးဆိုတာကမရှိတော့ဘူး
။
အခုလုပ်နေတာရဲတပ်ဖွဲ့ရပဲလုံခြုံရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေလုပ်နေတာဖြစ်တယ
်။နေမြေရှင်းလင်းရေးဆောင်ရွက်မှုတွေကိုဇန်နဝါရီလလက်ကွန်ပိုင်းကရပ်တန့်လိုက်တာဖြစ်တယ်လို့ဦးစောထေကပြောပါတယ်။မောင်တော်ဒေသကလုံခြုံရေးအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်အဲ့ဒီဒေသကိုမကြသေးမီရပ်ပိုင်းအတွင်းသွားရောက်ခဲ့တဲ့ဦးမင်းအောင်ကအခုလိုပြောပါတယ်
။ပုံခဲ့တဲ့2-3ရက်ကကျွန်တော်တို့ပါပုတိတောင်နဲ့မောင်တော်ကိုရောက်တယ်ကဒီအေးအေးချမ်းချမ်းပဲသွားလာလှုပ်ရှားနေတာတွေ့တယ်ဗျ။ဘာမှကျွန်တော်တို့သွားတဲ့နေရာမှာလည်းလုံခြုံရေးယူပြီးသွားတာလည်းမရှိဘူး။ကျွန်တော်တို့ဒီမျိုးလုပ်ငန်းတွေရွာမှာလုပ်ငန်းလေးတွေလုပ်နေတာတွေစီမံကိန်းလုပ်ငန်းလေးတွေသွားပြီးကြည့်တာပေါ့နော်။ဒီတိုင်းပဲအပီဒူရေရီအားလေဟိုမုစလင်အတိုင်းဝိုင်းဆိုလေဒီတိုင်းပဲသွားလာလှုပ်ရှားနေတာတွေရွာတွေမှာတွေ့ပါတယ်ဗျ။ပုံမှန်ပါပဲအကုန်လုံးဘာမှဆိုရင်ကြောင်ကြတဲ့ပုံတွေတော့မရှိပါဘူး
။နေကြာဆောင်တက်တွေကိုအကျန့်ဖက်တိုက်ခိုက်ခဲ့ရကနေအစာပြုခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသကအကျန့်ဖက်မှုတွေကြောင့်မုစလင်အတိုင်းဝိုင်း6000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုထွက်ပြေးတင်းရှောင်ခဲ့ရတယ်လို့ကုလသမဂ္ဂကခံမှန်ပြောဆိုထားပါတယ်။ဒီဒေသတဝိုင်းမှာစစ်တပ်ကနေမြေရှင်းလင်းရေးတစ်ချောင်းလုံးလှုပ်ဆောင်ခဲ့ပြီးဒေသခွင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုကနိုင်ငံတကာအတိုင်းဝန်ကဝေဖန်ခဲ့ကြတာပါ။ဒါပေမဲ့လို့ဒီဆွဆွဲမှုတွေဟာချက်ကားပြုစုမှုတွေဖြစ်တယ်လို့အစိုးရစုံစမ်းကော်မရှင်အဖွဲ့ဝင်တွေကတုံ့ပြန်ထားပါတယ်။ဒါပေမဲ့လည်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ကင်တွယ်မှုနဲ့ပတ်သက်လို့စစ်တပ်ရောရဲတပ်ဖွဲ့ဝင်အတွင်းမှာပါဌာနတွင်းစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမမမကန်လုပ်မှုတွေအပေါ်မှာတာဝန်ရှိသူတွေကိုရည်ယူသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။စစ်တပ်နေမြေရှင်းလင်းလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီးဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကတန်တမန်တွေကိုတွစ်ဆုံပြီးပြောကြားလိုက်တာဟာနိုင်ငံတကာရဲ့ဖိအားကြောင့်လားဆိုတာကိုတော့ဦးစောထေကညှင်းဆန်ပါတယ
်။နိုင်ငံတကာဝေဖန်မှုတွေနဲ့ပတ်သက်တာကတော့ဒါတပ်မတော်ရဲ့စစ်ဆေးအဖွဲ့ဖွဲ့တာလေ။ဒေသဖွဲ့ကအဲ့ဒေသဖွဲ့နဲ့ဆိုင်တဲ့အဖွဲ့ဖွဲ့တာလေ။လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုတိယသမ္မတဦးစီးရဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့တာလေ။ဒါတွေဖွဲ့ပြီးတော့ဆောင်ရွက်နေတယ်။ဒါကတော့တပ်မတော်ကနေပြည်တော်ဒေသအခြေအနေပေါ်မူတည်ပြီးတော့အခြေအနေပုံမကောင်းမလာနိုင်တဲ့လာတာနဲ့များကျွန်တော်144ကိုကျုပ်သိမ်းပေးမယ်ဆိုတာပြောထားပြီးသားဖြစ်ပါတယ်။
လက်ရှိအချိန်မှာနိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်သွားဖို့ဒုသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဟာအဲ့ဒီဒေသကိုထပ်မံကွန်ဆင်လေ့လာမှုတွေလုပ်နေပါတယ်။ဒါပေမဲ့လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကတော့အဲ့ဒီဒေသကိုလွတ်လပ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကိုတွားရောက်စစ်ဆေးခွင့်ပြုဖို့အာဏာပိုင်အဖွဲ့အစည်းတွေကိုတောင်းဆိုထားပါတယ်ခင်ဗျာ။